ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကတောင်ပြိုလက်ဝဲနယ်လက်ရစခန်းသိမ်းတိုက်ပွဲတွေမှာစစ်ကောင်စီဘက်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ American Rohingya Army ARA နဲ့ Rohingya Solidarity Organization RSO တပ်ဖွဲ့တွေနဲ့ပူးပေါင်းခုခံခဲ့ကြောင်းရခိုင်တပ်တော် AA ဘက်ကဗိုလ်တုံးတွေကသတင်းထုတ်ပြန်လိုက်ပါတယ်တိုက်ပွဲတွေတွင်စစ်ကောင်စီလက်အောက်ခံနေကြသောတပ်ဖွဲ့ဝင်တွေရဲ့အလောင်းအမြောက်များနဲ့တူ ARA နဲ့ RSO တပ်ဖွဲ့ဝင်တွေရဲ့အလောင်းတချို့ကိုပါတွေ့ရှိရပြီးလက်နက်ခဲရအမြောက်များကိုလည်းသိမ်းဆည်းရမိတယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သား73မန်းတွေရဲ့ပြောကြားချက်အရစစ်ကောင်စီရဲ့နေကြောင်းစောက်တပ်ဖွဲ့တွေဟာ ARA အဖွဲ့နဲ့ချုပ်တင်ညှိနှိုင်းထားပြီးလက်နက်ခဲရတွေကိုဘင်္ဂလားဒေ့ရှ်ငွေကတာကာစက်တန်းနဲ့ရောင်းချခဲ့တဲ့ targetရောင်းချထားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးဖို့လဲအကူအညီတောက်ခံခဲ့ကြောင်း A ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နယ်ကြားမြစ်ဖြစ်တဲ့နတ်မြစ်ကမ်းစပ်မှာလဲအခိုင်အမာစောက်ထားတဲ့ ARA တပ်စခန်းတစ်ခုရှိပြီးအဲ့ဒီစခန်းကစစ်ကောင်စီရဲ့တောင်ပြိုလက်ဝဲစခန်းနဲ့အင်္ဂရေလူသားလမ်းနေနဲ့ချိတ်ဆက်ထားတဲ့တာလာတွေးရှိရတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကတောင်ပြိုလက်ဝဲစခန်းကိုတော့ February 6ရက်ညနေပိုင်းက A ကသိမ်းယူနိုင်ခဲ့ပြီးအခုဆိုရင်တောင်ပြိုလက်ဝဲရောလေယာစခန်းတစ်ခုလုံးကတင်ထားပြီလို့ဆိုပါတယ်။ A ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်ချက်သိရသေးပါဘူးခင်ဗျာ။